Welcome to the Voice of America in Burmese.
Mingla Menakima, Washington Euro, VOA American, Tangani, Natan Nese, February La Nesatoye, the new one in Neke, C single, Nemazano de Menet Chongai Gani, Kunanai, Lindomita Tonsenhe, Leze, Leze Shitogani, Dayai Tolin Tomava, Facebook Samyanate, VOA Burmese News Ganile, Dayai Nasin and Yavarishan.
ကျမအင်ဂျင်နီယာမင်္ဂလာမနက်ခင်ပါရှင်ကျမသင်္ကေတထိုက်ပါကိုအောင်လွင်ဦးနဲ့အတူသတင်းကြီးညဘာမယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9000ချောက်ထောင်နီးပါးရှိပြီးသေဆုံးသူဟာ2003ရာလေးစံငါဦးရှိနေပါတယ်တရုတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းချလာပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်မှုတိုးလာတဲ့အပေါ်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစိုးရိမ် ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။ကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအစိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲမှာတရုတ်ပြည်ရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဖြစ်လာတော့အဲ့ဒီကိုရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေဘယ်လိုရှိပါသလဲ
။အဲလက်ရှိကတော့တိုကျိုမှာ29ယောက်ကူးစက်ခံထားရတယ်ပေါ့နော်။ဆိုရင်ဒီမှာတော့ဒိုင်းတော့ရှိရပေါ့နော်အလုံးအလုံးမသွားရင်လည်းမရတဲ့လူတွေသွားနေကြ
တယ်ဒါကတော့ဂျပန်ရောက်မြန်မာတဦးက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံကစက်ရုံတချို့လည်းလုပ်ငန်းတွေပိတ်သိမ်းနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းသားဒေသတွေကထူးခြားဖြစ်စဉ်တွေကိုထုတ်လွှင့်နေတဲ့ဒို့အတန်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါ။နောက်ဆုံးမှာတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြမှာပါရှင
်။ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်ပွားနေရတဲ့တရုတ်နိုင်ငံဟူဘေပြည်နယ်မှာ96ဦးထပ်မံသေဆုံးရတယ်လို့တင်းင်းကလေးနေ့မနေ့မကြခင်အချိန်တွင်းမှာပဲသတင်းထုတ်ပြန်ထားပါတယ်။စနေနေ့ကထုတ်ပြန်တဲ့စီးရင်တွေအရတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူက96,300နီးပါးရှိပြီးသေဆုံးသူဟာဆိုရင်စုစုပေါင်း2,400ကျော်ရှိသွားပြီဖြစ်ပါတယ်။ထပ်မံကူးစက်ခံရတဲ့လူနာအသစ်ကစနေနေ့စီးရင်စရာတွေအရ369ဦးရှိခဲ့ပြီးဒီမတိုင်ခင်တည်းကကူးစက်ခံရသူ889ဦးရှိခဲ့တာနဲ့နှိုင်းယှဉ်ရင်တော့ကူးစက်မှုနှုန်းကတိတိတသားကျဆင်းသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံပြင်ပမှာကူးစက်ခံထားရသူ1200ကျော်ရှိပြီးသေဆုံးသူတဒါဇင်ကျော်ရှိပါတယ်။တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပိုပြီးတော့များလာနေတဲ့အချိန်မှာပဲဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုတားဆီးဖို့အချိန်သိမ့်မကျန်တော့ဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပြင်ပနိုင်ငံတွေနဲ့ဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအရေအတွက်ကသိမ့်မများလာဘူးလို့ဆွနိုင်ပြီးမယ်လဲတရုတ်နဲ့ဓာတ်ရိုက်ဆက်နွယ်မှုမရှိပဲကမ္ဘာတလောဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလူနာတွေနဲ့နီးနီးကပ်ကပ်ဆက်နွယ်ပတ်သက်နေသူတွေအဖြစ်သတ်မှတ်ထားသူက6,180,000ကျော်ရှိကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကစနေနေ့မှထုတ်ပြန်ပါတယ်။လူပေါင်း13,300ကျော်ကိုတော့ကျန်းမာရေးစောင့်ကြည့်ရမယ်သူတွေအဖြစ်သတ်မှတ်ထားပါတယ်ရှင်။
ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတစ်တည်းရောလာပေမဲ့အာရှဥရောပနဲ့အရှေ့လေပန်းဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပါတယ်။ဗရက်ချောင်းတောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူထုထပ်မံသေဆုံးသွားတယ်လို့ကူးစက်သူရေအတွက်ရုတ်တရက်တိုးလာပြီး433ယောက်တိရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသင်္ဘောပေါ်ကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့သေဆုံးသူ3ယောက်တိရှိနေတာပါ။ဗရက်ကူးစက်မှာစိုးရိမ်မှုကြောင့်တောင်ကိုရီးယားကလာတဲ့လေဒဇင်းမှာပါလာတဲ့ခီးတဲ့200လောက်ကိုလည်းအစ္စရေးနိုင်ငံကစနေနေ့မှာဝင်ဝင်ပေးညစာနေပါရဲ့အစ်ဝေးခီးတဲ့12ရက်ကစင်းဝင်ပြုတ်ပြီးတည်တံ့ခွက်ပြီးစစ်ဆေးဖို့အရေးပေါ်လူနာတွေကားတွေနဲ့ခေါ်ထုတ်သွားပြီးလင်းဟိုတောင်ကိုရီးယားနိုင်ငံလက်ပြန်ခိုင်းခဲ့တဲ့အကြောင်းလဲအစ်ဝေးချက်မိုက်ဝင်းဌာနကအတည်ပြုပါရဲ့တောင်ချန်တွေကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ်ဝေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းခီးစင်တွေအားလုံးကိုလည်းစင်းနစ်မှာပဲပိတ်လိုက်ပြီးဟောင်ကောင်မကာအိုစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူတမမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြေညာထားပါရဲ့ရှေ့လေပန်းဒေသမှာအစိုးဆုံးချုပ်နေရတဲ့ ီရွယ်နိုင်ငံမှာတော့စီနေတီသေဆုံးသူ6ဦးကူးစက်သူ28ဦးအထိပြုထားတာပါဥရောပတိုက်မှာတော့အခုနောက်ဆုံးအဆိုးဆုံးကြုံရတဲ့အီတလီနိုင်ငံမှာစီနေတီသေဆုံးသူနှုန်းနဲ့ကူးစက်သူ89ယောက်တည်ရှိနေပါတယ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတော့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1200ကျော်ထက်မနည်းရှိနေတဲ့အကြောင်းစီနေကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်နဲ့တာလီဘန်အဖွဲ့တွေလာမဲ့ဖေဖော်ဝါရီလ29ရက်နေ့မှာသဘောတူညီချက်တည်းလက်မှတ်ရေးထိုးမယ်ဆိုတာကိုပြီးခဲ့တဲ့တောက်ကြနေ့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်ပွန်ပီယိုနဲ့တာလီဘန်အဖွဲ့တို့ကြေညာချက်တွေထုတ်ခဲ့ကြတာကြောင့်တမိုင်းမှာအမေရိကန်ရဲ့အရှိကြားဆုံးစစ်ပွဲအဆုံးသတ်နိုင်ရေးလမ်းပွင့်သွားစေပါတယ်သဘောတူညီချက်အရအာဖဂန်မျိုးပေါ်ကနေအမေရိကန်တပ်ဖွဲ့တွေအားလုံးရုတ်သိမ်းရမှာဖြစ်ပါတယ်အပြန်အလှန်အဖြစ်အကြမ်းဖက်ဝါဒဆွဲလုပ်ရတဲ့အတွက်အာဖဂန်မျိုးကိုအသုံးချခွင့်မပေးဘူးဆိုတာကိုတာလီဘန်ကအမှတ်ကန်ချက်ပေးရမှာဖြစ်ပါတယ်။နောက်အာဖဂန်ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်မှာလည်းတာလီဘန်တို့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်။အာဖဂန်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးတယောက်ချက်မဲ့လက်မှတ်ရေးထိုးဝယ်မတိုင်ခင်မှာတော့ခုနှစ်ရက်ကြာအကြမ်းဖက်မှုရှော့ချရေးကာလသတ်မှတ်ထားပြီးဒေသဆန်တော်ချိန်ဖေဖော်ဝါရီလ22ရက်နေ့စနေနေ့ညတကောင်ကစပြီးတော့တက်ရောက်ပါတယ်။ခုနှစ်ကြာအကြမ်းဖက်မှုရှော့ချရေးကာလကတော့ယုံကြည်မှုတိဆောက်ရေးချိုးဖောက်ချက်တစ်ခုအနေနဲ့ဆောင်ရွက်တာဖြစ်သလိုတာလီဘန်အနေနဲ့သူ့ရဲ့တိုက်ခိုက်ရေးအဖွဲ့တွေအလုံးအပေါ်အပြည့်အဝထိန်းချုပ်နိုင်သလားဆိုတာကိုပါအကဲဖြတ်တာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်လက်မှတ်ရေးထိုးပွဲကိုတော့ကတ္တာနိုင်ငံဒိုဟာမြို့တော်မှာကျင်းပမှာဖြစ်ပါတယ်။တချိန်တည်းမှာပဲ2019ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတွင်အကြမ်းဖက်မှုပြစ်ပခတွေကြောင့်အရက်သား3400ကျော်သေဆုံးပြီး9000နီးပါးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကစနေနေ့မှာထုတ်ပြန်ပါတယ်
အမေရိကန်ပြည်အစုံမှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းရွေးချယ်ဖို့နေဗာဒါပြည်နယ်မှာစနေနေ့ကပနမရွေးကောက်ပွဲကျင်းပရမှာတော့ဗမော့ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါးစ်ကဦးဆောင်နေတယ်ဆိုပြီးကနေဦးမဲရက်လက်တီကပြသနေပါတယ်သူကသူဆိုရှယ်ဒီမိုကရက်တစ်ဦးဖြစ်ကြေညာထားတဲ့ထက်လွတ်တော်အမတ်ဆန်ဒါးစ်ပြည်နယ်တော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကလိုက်နေပါတယ်သူနောက်မှာတော့မက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်အမတ်ရစ်ဖော်ဝါရင်သူနောက်မှာတော့အိန္ဒိယနဲ့ပြည်နယ်ဆောက်သန်းမြို့တော်ဝင်အောင်ပစ်ဖိုတေဂျီတို့ကလည်းဆုတ်ထွက်နေရပြီးမှအတိအကျရှိနေတယ်ဆိုပြီးတော့ Fox News သတင်းဌာနကထုတ်ပြန်တဲ့အစောပိုင်းရလဒ်ဒီမှာဖော်ပြနေပါတယ်။ဒါဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာအကျိုးရိုးရဲတွေပြီးတတိယမြောက်ဖြစ်နေကျင်းပတာလည်းဖြစ်ပါတယ်။အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူမျိုးမဲဆန္ဒရှင်တွေများခဲ့ပေမဲ့ Nevada ပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခံမှန်းကြီးတစ်ဝက်လောက်သာလူမျိုးတွေဖြစ်ကြပြီး30ရာခိုင်နှုန်းနီးပါးကတော့တောင်အမေရိကဒေသတွေဖြစ်သလိုအာဖရိကနယ်ပေါင်းနဲ့အာရှတိုက်သားတွေကတော့ဆယ်ရာခိုင်နှုန်းလောက်စီရှိပါတယ်။ Nevada ပြည်နယ်ကဒီမိုကရက်ပါတီတာဝန်ရှိသူတွေကတော့ပထမဆုံးရွေးချယ်ပွဲကျင်းပခဲ့တဲ့ Iowa ပြည်နယ်မှာတော့လူမဲရီတွေ့ရမှာစံချမှုတွေနဲ့မကြုံရဘူးလဲမျှော်လင့်ထားကြပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တောင်စရနိုင်ငံမှာစနေနေ့ကပြန်ဖက်နိုင်ငံရေးခေါင်းဆောင်နှစ်ဦးကြားညွန့်ပေါင်းအစိုးရတဲ့ဖွဲ့စည်းလိုက်နိုင်တာဟာဆိုရင်ပြည်ရင်းစစ်တမ်းကနေနိုင်ငံရေးလမ်းကြောင်းတဲ့တရထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတဆယ်ဗာကီးယားဘက်ကသူ့အစိုးရဟောင်းကိုဖျက်သိမ်းလိုက်ပြီးနောက်တနေ့စနေနေ့မှာပဲအထိုက်ခံခေါင်းဆောင်ရီယက်မာရှာကဒုတိယသမ္မတတစ်အဖြစ်ကျန်သိစာချင်းဆိုတာပါ။လူပေါင်း၄သိန်းကြီးပါတည်ဆုံခဲ့ရတဲ့ပြည်ပခါတွေအတွင်တိုက်ပွဲတွေကြောင့်ဒုတိယသမ္မတအဖြစ်ရီယက်မာရှာတာဝန်ယူရေးအစီအစဉ်ကနှစ်ကြိမ်တိုင်မှာအောင်မမြင်ဖြစ်ခဲ့တာပါ။ကျန်သိစာချင်းဆိုတဲ့အခမ်းအနားအတွင်မှာပဲသမ္မတကီးယားကစစ်ပွဲတွေကိုတရားဝင်ဆုံးသက်ကြောင်းနိုင်ငံအတွက်အယုံသည့်ပေါ်ထွန်းလာပြီလို့ကြေညာခဲ့ပါတယ
် I have forgiven my brother Dr. Riek Machar and first vice president of the
ဒုတိယသမ္မတမာရှာကိုသူခွင့်လွှတ်ပါကြောင်းသူကိုလည်းခွင့်လွှတ်ပါနိုင်ငံသူနိုင်ငံသားတွေအနေနဲ့လည်းအချင်းချင်းခွင့်လွှတ်ကြဖို့သမ္မတကီးယားကမိန့်ကွန်းမှာပြောဆိုသွားတာဖြစ်ပါတယ် စူရနိုင်ငံကနေလွတ်လပ်ရေးရှာရေးကာလရှိကျိုးပန်းမှုအောင်မြင်ခဲ့ပြီးတဲ့နောက်နှစ်အကြာနှစ်ထောင်ဆယ်သုံးခုနှစ်မှာကမ္ဘာတက်တန့်အမှုနယ်ဆောင်တောင်စူရနိုင်ငံမှာပြည်ရင်းစစ်ဖြစ်ခဲ့တာပါ။သမရကီယာကိုထောက်ခံသူတွေနဲ့အဲ့ဒီအချိန်ကဒုတိယသမရမာရှာကိုထောက်ခံသူတွေကြားတိုက်ခတ်ခဲ့ကြတာဖြစ်ပါလေ။
ဒီကြလို့လက်တဲ့ကိုယ်စီတွေကနှစ်ဆယ်ရာခိုင်နှုန်းပြည့်ပြောင်းလဲဒီမားတွေကဆယ်ရာခိုင်နှုန်းရရှိတဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါမှလည်းနိုင်ငံတကာကြော်မြတ်မှာမဲပေးသူရေထွက်တည်သာနေပါတာကိုလည်းထောက်ပြနေကြတာပါ။မဲရုံတွေမှာမဲပေးသူရေထွက်နေပါလို့နာကြောင့်ဒေသအလိုက်ကိန်းနဲ့အတိအကျကိုမကျင်ညာတော့ဘဲတနင်္ဂနွေလုံးမဲပေးသူရေထွက်ကိုသာထောက်ပြမှုရွေးကောက်ပွဲတာ
ထောက်ကူဖြစ်စေဖို့ရွယ်ပြီးအလတ်ရဲ့အလုပ်လုပ်ခွင့်နဲ့နိုင်ငံတကာခီးသွားတီးပို့ပြီးတော့ပါဝင်လာစေဖို့ပြည်ဝင်ခွင့်အစီအစဉ်ကိုရှာယီပြောင်းလဲထားပါတယ်။ဩစတြေးလျရဲ့စီးမြင့်တဲ့အရာအလတ်ရဲ့အလုပ်လုပ်သူတွေအနေနဲ့တဘာဝဘေးဒဏ်တင်ထိတာတွေမှာကူညီမယ်ဆိုရင်နေထိုင်ခွင့်တက်တန်တိုးပေးမှာဖြစ်ပါတယ်။ဩစတြေးလျရဲ့အလတ်ရဲ့အလုပ်လုပ်ခွင့်ဗီဇာအစီအစဉ်ကအ
ချွန်းနေတဲ့အကြောင်းအမေရိကန်ထောက်လိုင်းရရှိတွေကသတိပေးခဲ့ရဆိုတော့မမှန်ဘူးလို့သမ္မတရဲ့အမျိုးသားလူညွန်ရေးချန်ပီယံရရှိကပြောဆိုလိုက်ပါတယ်။သမ္မတပြန်အနိုင်ရအောင်ရုရှားကချိုးပန်းနေတဲ့လုပ်ရည်နဲ့ပတ်သက်လို့ထောက်လိုင်းသတင်းတစ်ခုမှမတွေ့ရတဲ့အကြောင်းရောဘတ်အိုဘရိုင်းကအမေရိကန်ရုပ်သံ ABC နဲ့မင်းမြန်ကမ်းမှာပြောဆိုလိုက်တာပါ။ထောက်လိုင်းသတင်းတွေကိုသိရှိခွင့်ရှိသူတူဖြစ်ပေမဲ့အခုချိန်ထိဘာသင်းမှမတွေ့ရတဲ့အကြောင်းပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲသမ္မတကခန့်အပ်ထားခဲ့တဲ့အမျိုးသားလူညွန်ရေးချန်ပီယံရရှိကနည်းနည်းနည်းနည်းမှထောက်လိုင်းမဲ့ရုပ်မြင့်သံကြားအစီအစဉ်မှာပြောဆိုလိုက်တာဖြစ်ပါတယ်။
မတ်တန်ကြီးထိုင်းနဲ့ကိုအောင်လွင်ဦးပါရှင်တနင်္ဂနွေနေ့နဲ့ခင် BOA မြန်မာပိုင်းအစီအစဉ်ရဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါရှင်။တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်သတိထားကြဖို့အာဏာပိုင်တွေနှိုးဆော်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းစိုးရိမ်မှုတွေအခက်အခဲတွေကြုံနေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအခုဆိုရင်အာရှနိုင်ငံတွေကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအဆိုးဆုံးအခြေအနေထိရောက်လာပါတယ်။လက်ရှိအချိန်ထိလူနှုတ်ဦးသေဆုံးခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း433ယောက်ရှိနေပြီလို့တောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ဒါစီရေးဌာန KCDC ကကြေညာထားတာပါ။စနေနေ့မှာကူးစက်မှု8ဆအထိတိုးခဲ့တာကြောင့်သတိထားနေထိုင်ကြဖို့တောင်ကိုရီးယားဝန်ကြီးချုပ်ကျွန်စေကျုံကိုတိုင်တိုက်တွန်းခဲ့ရတဲ့အထိဖြစ်ပါတယ်
특별히당부드립니다종교행사등좁은실내공간에모이
ကျွန်တော်အနေနဲ့ထူပန်ချလို့ရရှိပါတယ်ဆာဦးထဲမှာပဲဖြစ်ဖြစ်ပြင်ပမှာပဲဖြစ်ဖြစ်ကျင်းပကြတဲ့ဘာသာရေးခန်းနာမျိုးလို့လူတွေများရဲ့ပွဲလမ်းတွေကိုကျေးဇူးပြုပြီးရှောင်ကြပါအွန်လိုင်းမှာဆိုလိုမျိုးတခြားနေရာတွေရှာပြီးလောက်ကြပါ
တောင်ကိုရီးယားနိုင်ငံဒဲဂူးမြို့ခရီးရန်ဖျားကြောင်တစ်ခုကနေစတင်ပြန့်လာတဲ့ COVID-19 ဗိုင်းရပ်စ်ဟာအခုဆိုရင်မြန်မာလူမျိုးတွေအနေများတဲ့ဖူပြောင်းမြို့အထိရောက်လာတာကြောင့်မြန်မာအတိုင်းဝိုင်းကြားမှာစိုးရိမ်မှုတိုးလာနေကြောင်းဖူချွန်းမြို့မှာနေတဲ့ NLD ပါတီကိုရီးယားဌာနခွဲစီယုံရေးတာဝန်ခံကိုရန်နိုင်ထွန်းကပြောပါတယ
်ကူးစက်မှုတွေကဖြစ်နေပြီပေါ့ဗျာအဲ့ဒါကြောင့်မလို့ဒီဘူးမြို့ကိုကိုရီးယားနိုင်ငံအစိုးရနေပြီးတော့ဒီရေးပေါ်အခြေအနေကြီးညာထားပြီးတော့စောင့်ကြည့်နေတဲ့အချိန်ကာလအတွင်းမှာပဲကျွန်တော်တို့ဒီအင်ချွန်းနဲ့လိစက်တဲ့ဖူပြောင်းဆိုတဲ့နေရာမှာပဲစတင်ပြုရှိနေရတဲ့အခြေအနေနဲ့စစ်ဆေးမှုတွေကိုအစိုးရအခြေအနေပြန်လုံးနေတဲ့အချိန်ကာလဖြစ်တယ်ပေါ့ဗျာ။ဒီဆိုရင်ခလမှုတွေတော့ဖြစ်ကြတာပေါ့ဗျာ။ဥပမာဒီပူချောင်းဆိုလို့ရှိရင်ကျွန်တော်မြန်မာတောင်းလို့တော့မှတင်ထားလို့ပြီးတော့ခေါ်လို့ရတဲ့နေရာကိုမြန်မာတောင်းဆိုလို့ရှိရင်ဒီသတင်းထွက်လာတဲ့အချိန်အစပြီးတော့ထောက်ကပ်ပဲရှိတယ်ဆိုရင်အဲ့လိုချိန်တွေဖြစ်သွားတယ်။အဲ့တော့ဒီအလုတ်ကန်အချိန်ကြီးပတ်သက်လို့ကတော့လုတ်တရာတော့ခုနှစ်ခွင့်ဆယ်ပဲအလုတ်ပိတ်တဲ့ဘာညာတော့ရှိသေးဘူးပေါ့ဗျာ။ပူချောင်းအေရီးယားမှာရှိတဲ့လူတွေအကုန်လုံးဒီဒီလန္ဒရာချမိုက်ထားတာပြရနေပြီးတော့ကိုကိုယ်နဲ့လာရောက်ပြီးတော့ဒီစီဘူအတွက်အစိုးရနဲ့ပုံမှန်ကူညီမှုအတွက်အဲ့လိုဖိတ်ခေါ်တာရှိပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung mobile phone ထုတ်တဲ့စက်ရုံအလုပ်သမားတဦးစီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတာကြောင့်အဲ့ဒီစက်ရုံကိုယာယီပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားရဲ့အိမ်နီးချင်းဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုကတိုကျိုမြို့ထိရောက်လာပြီးယောဂါကူးစက်ခံရသူပေါင်း980အထိရှိလာတာကြောင့်ဂျပန်ရောက်မြန်မာအတိုင်းဝမ်းကြားမှာစိုးရိမ်မှုတိုးလာနေပေမဲ့အလို့ကိုတော့နှကောင်းစည်းတက်ပြီးမသွားမဖြစ်သွားနေရတယ်လို့တိုကျိုမြို့နေဦးတန်းထွတ်ကပြောပါတယ်။
အဲလက်ရှိကတော့တူကျူမှာ29ရောက်ကူးစက်ခံရတယ်ပေါ့နော်။ဆိုရင်ကတော့ဒိုင်းတော့ရှိတယ်ပေါ့နော်။အားလုံးကလုံးမသွားရင်လည်းမရတဲ့လူတွေသွားနေကြရတယ်။အလုပ်လုပ်မှပဲရတိလူရတဲ့နိုင်ငံဖြစ်တော့လေ။ဆိုတော့မနေ့ပိုင်းစောစောသွားတဲ့လူတွေကပိုကူးစက်ကြတာပေါ့နော်။ rush hour ကယထာညာချက်တဲ့အခါကြတော့လေ။ max step ပြီးတော့သွားကြတယ်ပေါ့နော်။တန်နိုင်ဆုံး။ဟုတ်တယ်တော့နှကောင်ဒီ max တွေကပြတ်နေပါတယ်။ဒီမနေ့စောစောစီးဆိုင်ဝင်တဲ့အချိန်သွားဝင်နေတော့ကိုတန်းနဲ့ရောင်းနေတာရပါတယ်
။ဂျပန်ကကူးစက်ခံရသူ980မှာ634ဦးကယိုကိုဟာမားစိတ်ကမ်းမှာစိုက်ကပ်ထားတဲ့ဇိမ်ခံသင်းမောပေါ်ကဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်အန္တရာယ်စိုးရိမ်တာကြောင့်2020နွေရာသီမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာလိုအားပေးကြမဲ့သူတွေကိုလေ့ကျင့်သင်ကြားပေးရမယ့်သင်တန်းတွေကိုတော့ရွှေဆိုင်ထားလိုက်ပါတယ်ခင်ဗျာ
ကိုညာဝင်းရောင်ပါရှင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကိုနားဆင်ရပြီးတဲ့နောက်မှာတော့အခုလိုဒီတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်နှံ့မှုတွေကိုစူးစမ်းပြီးတော့ထိန်းချုပ်နေရချိန်မှာတရုတ်ရဲ့ကုန်ကျန်းကိုမှီခိုနေရတဲ့မြန်မာနိုင်ငံတွင်းကစက်ရုံတချို့လည်းပိတ်သိမ်းနေရပါတယ်ဒီစက်ရုံတွေပြန်ပြီးတော့ဖွင့်လာရင်အလုတ်ကင်ပြန်လဲရရှိရေးအတွက်စာချုပ်စာတမ်းနဲ့ဆောင်ရွက်နိုင်ဖို့လေအလုတ်သမားအဖွဲ့တွေကကြိုးစားနေကြတာပါမတ်တင်ကီထိုက်ကတင်ပြမှာပါရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်နိုင်ငံတွင်းခီးသွားလာရေးလုပ်ငန်းလဲပတ်မှုကိုပါထိန်းချုပ်ထားတာပါတရုတ်ရဲ့ကုန်ကျန်းပေါ်မှာမှီခိုနေရတဲ့မြန်မာနိုင်ငံတွင်းကဆက်ယုံတွေ့လဲလုပ်ငန်းပိတ်သိမ်းရတဲ့အနေအထားဖြစ်လာတယ်လို့အလုတ်သမားအရေးဆောင်ရွက်တဲ့Asian Labor Rights ကကိုသူရိန်အောင်ကပြောပါလေ
ဆေးရုံပိတ်သိမ်းတာကတော့အခုလက်တလုံးမှာတော့ဒီဆေးရုံတွေဘက်ကဟိုအကြောင်းပြရတာကတော့ဒီဝူဟန်ဗိုင်းရပ်စ်ကြောင့်ပေါ့နော်ဒီကုန်ကျန်းတွေမရလို့အဲလုပ်ငန်းတွေရက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးလေးရောသူတို့ပြောကြတယ်ပေါ့နော်ဒီအစိုးရဘက်ကလည်းအဲ့လိုမျိုးအကြောင်းကြားပြီးတော့ပိတ်ကြတယ်ပေါ့နော
်ကိုသူရိန်အောင်ကို Skype ကနေတဆင့်မေးမြန်းခဲ့တာမှာတော့ပိတ်သိမ်းတဲ့အထက်မှာအထက်ချုပ်ဆက်ယုံတွေခြင်းမဟုတ်ဘဲဖက်နှက်ဆက်ယုံတွေပါပါတယ်လို့ပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံစည်းရင်းကိုတော့ရန်ကုန်တိုင်းအစိုးရကဒီရက်ပိုင်းတွေအတွင်းထုတ်ပြန်မှုရှိတဲ့အကြောင်းလဲသူကပြောပါတယ်ပိတ်သိမ်းတဲ့ဆက်ယုံတွေကလုပ်သားတွေအနေနဲ့ဘလို့အခြေအနေကြုံတွေ့ရမလဲဆိုတာကိုမေးတဲ့အခါမှာတော့
ဟိုအစိုးရမှလည်းအဲ့ဒီအတွက်အစီအစဉ်ဘာအစီအစဉ်မှရှိမထားဘူးဆိုတော့အလို့သမားတွေကတော့အဲ့လိုမျိုးဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းသူတို့ကနီလာနှစ်ခုပဲရှိမယ်နောက်ထပ်ဆေးရုံတွေကိုထပ်လျှောက်ပေါ့နော်မလျှောက်လို့မရဘူးဆိုရှင်လည်းရွာခဏပြန်ကြပေါ့
ကုန်ချမ်းပြက်လက်တာကြောင့်ဆေးရုံပိတ်သိမ်းမဲ့အရေးကိုလုပ်သားတွေကမကန့်ကွက်ပြီးမဲ့ဆေးရုံပြန်ပြီးလဲပတ်တဲ့အခါမှာသူတို့အလုပ်ပြန်ရရည်အတွက်တော့စီစဉ်နေရတယ်လို့ Asian Labor Rights ကကုသူရိအောင်ကပြောပါတယ
်ဆေးရုံကိုပိတ်သွားခဲ့သည့်တိုက်အောင်အကယ်၍ဒီနေရာမှာဒီလူပဲရဆေးရုံနာမည်တော့သူကျမသူမှာပေါ့နော်ဒီလိမ့်စာနဲ့အခုပိတ်သွားတဲ့ဆက်ယုံရဲ့အရင်းနှီးမြှုပ်နှံမှု MIC မှာတင်ထားတဲ့လူတွေကပဲပြန်ဖွင့်တယ်ဆိုလို့ရှိရင်လက်ရှိပိတ်လိုက်တဲ့ဆက်ယုံအလို့သမားတွေကိုပဲပြန်ခန့်ရမယ်ဆိုတဲ့စာချုပ်ကိုကျွန်တော်ကချုပ်ခိုင်းတယ်ဆိုတော့အဲ့နည်းနဲ့တော့တော်တော်ကျွန်တော်ကဖြေရှင်းနေတယ
်တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးစားနေကြရစေပါဒါပေမဲ့လည်းဒီကိစ္စကြောင့်တရုတ်ရဲ့စီးပွားရေးအပေါ်မှာရေရှည်တက်ရောက်မှုမရှိနိုင်ဘူးလို့ပြောဆိုနေပါတယ်တရုတ်ကုတန်ရဝရေးဝန်ကြီးဌာနကုန်သွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဆီယန်ဂူယီကအခုလိုပြောပါတယ်
။我国外贸、外资、消费受到短期冲击。
ကျွန်တော်နိုင်ငံနိုင်ငံခြားကုန်သွယ်ရေးနိုင်ငံခြားငွေလုံးငွေရင်းဝယ်ယူစားသုံးမှုတွေပေါ်မှာရေရိုတက်ရောက်မှုတွေကြုံနေရပါတယ်။အကျွေးမဆက်နိုင်တဲ့အခြေအနေတိုးလာနေတာကြောင့်ပြည်တွင်းပြည်ပဈေးကွက်တွေရှာဖွေရေးအတွက်လုပ်ငန်းကြီးတွေမှာပိုပြီးတော့ခက်ခဲလာနေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမဖြစ်ခင်ကတည်းကတရုတ်စီးပွားရေးကနှေးကွေ့နေတာဖြစ်ပြီးအခုအချိန်မှာတော့ဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်စီးပွားရေးလုပ်ငန်းတွေ၊ဆက်ယုံတွေ၊ခီးသွွားဒေသတွေနဲ့ခီးသွွားလာရေးလုပ်ငန်းတွေအများအပြားကိုပိတ်ထားရတာပါ တရုတ်နိုင်ငံကနေလာမဲ့သူတွေကိုရောတရုတ်နဲ့လေချောင်းပြန်တတ်မှုတွေကိုပါနိုင်ငံအများအပြားကရက်ဆိုင်ထားတာလည်းဖြစ်ပါတယ်
။မတင်ကြီးထိုက်ပါရှင်။တနည်းအနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်ဒုတိယပိုင်းနိုင်ယူဝက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့တိုင်းရင်းသားဒေသတွေကထူးခြားဖြစ်စဉ်တွေထုံ့လွင့်နေတဲ့ဒုအတန်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာပ
ါ။မင်္ဂလာပါရှင်။ဒုအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီအစီအစဉ်က Frontier မြန်မာနဲ့ Foundation Hyundai တို့ကပူပေါင်းထုတ်လွှင့်တဲ့အစီအစဉ်တစ်ခုဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွေးရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတာပါလူမှုပတ်ဝန်းကျင်တိုင်းဝိုင်းမှာအထူးကအလွယ်ဆုံးသူတွေကတော့အတန်ဆွမ်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်သူတို့တွေအနိုင်ကျင့်မျက်ထုတ်ခံရတဲ့အခါမှာဘာတွေဖြစ်လာနိုင်ပါသလဲ
တွေးကြည့်ရင်တော့တကယ်တမ်းကျတော့ရင်သေးဖို့ပေါ့ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူးအခုခေတ်ကတည်းကကလေးတွေကရှေ့ဆက်ပြီးသွားမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ
်ဒါကတော့အေရီတိုင်းဒေတာကြီးမှဦးစိုးတန်းကပြပြခဲ့တာဖြစ်ပါတယ်ဒီဆောင်မအတွင်းမှာကာယကံရှင်တွေရဲ့အမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ကျန်းကုန်းမြို့နယ်ကံကလေးကျေးရွာအုပ်စုကကျေးရွာတစ်ခုမှာတော့ငိုနေတဲ့ကလေးငယ်ကိုသူ့အမေကအတင်းဆွဲခေါ်နေပါတယ်၁၈နှစ်အရွယ်သူမအတွက်ကတော့ဒီကလေးကိုစောင့်ရှောက်ဖို့ကတော်တော်လေးခက်ခဲခဲ့ပါတယ်။မုန်းငယ်လို့ခေါ်တဲ့ဒီဆယ်ကျော်သက်ရဲ့မိန်းကလေးအဖိုးကတော့တခြားသောမိခင်တစ်တွေထက်အခက်အခဲအတားအဆီးတွေကပိုများပါတယ်။မုန်းငယ်ကစကားကိုအနှဲငယ်သာပြောနိုင်တဲ့အပြင်လမ်းကိုတော့အနိုင်နိုင်ရှောက်နေရတဲ့ဉာဏ်ရည်မတန်ဆွမ်းသူတယောက်ပါ။အဲ့လိုလူတွေနဲ့အလွယ်တကူမဆက်သွယ်နိုင်မှုကသူမကိုတားကောင်ဖြစ်စေခဲ့ပါတယ်။အင်းကြီးချင်းဖြစ်တဲ့အသက်82နှစ်အရွယ်အဖိုးဝင်းဝဲတော်ဆက်သူကသူမရဲ့မိခင်အလုပ်သွားနေချိန်မှာသူမကိုအာဓမအကြိမ်ကြိမ်ပြုကျင့်ခဲ့ပါတယ်။ဒီလိုပြုကျင့်ခံရတာကိုလည်းဝန်ခံခဲ့တဲ့အတွက်တရားရုံးက2019ခုနှစ်မှာအဖိုးဖြစ်သူကိုထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်။အာဓမပြုကျင့်ခံရတဲ့အကြောင်းကိုကိုဝင်လေးလလောက်ရှိမှသူမရဲ့အမေဖြစ်သူကသိခဲ့တာပါ။တုံးလုံးခြောက်ခြားမှုတွေနဲ့အတူနောက်ဆုံးမှာတော့ဒီကလေးကိုမွေးဖို့အဆုံးဖြတ်ခဲ့ပါတယ
်။ဒီကလေးကိုတော်တော်ဒုက္ခပေးတဲ့ကလေးဆိုတော့သူကလည်းဒီလိုဖြစ်နေတော့မွေးလာလို့စီရင်ဒီကလေးကိုအုံနေခဲ့ထွတ်တတ်မယ်တဲ့အခုတော့လာတောင်းနေလို့လေသူမှလည်းမပေးဘူးအဲ့လိုဖြစ်နေတာဒါလေးကကတုတ်တုတ်ခါခါနဲ့ပြောတတ်တော့ပိုတောင်းဆိုသေးတယ်အမလင်ကလေးကတော့ပြောမျိုးနှုတ်တိုက်မင်းပေးနေရတာဒီမှာဒီလိုထားဒီလိုအမေအခုတော့မှအဲ့နေစင်သူ့ကနှုတ်ဆိုတယ်ဟိုတုန်းကတော့တိုက်ပေးရတာပေါ့ကလေးရဲ့တချမ်းကောင်းကောင်းပြီးတော့အခုတော့မတိုက်ရတော့ဘူးဒီကလေးလေးတက်လိုက်တော့လွန်နေတာပဲ
မုန်းငယ်ရဲ့အဖွားဖြစ်သူဒေါ်လာကပြောပြတာပါကလေးငယ်နဲ့ပတ်သက်ပြီးနားလည်နိုင်မှုစူးစမ်းသင်ယူနေစဲမှာပဲမုန်းငယ်အတွက်ကြီးမားတဲ့အစဉ်ခေါ်မှုတစ်ခုကရောက်လာခဲ့ပါတယ်ဒါကတော့သူ့ကိုရှာဖွေကြွေးမွေးနေတဲ့တဦးတီတော်အမေမုံဆိုးမကသူ့တွေကိုထားသွားပြီးတခြားနေရာကိုထွက်သွားခဲ့ပါတယ်လက်ရှိချိန်မှာတော့မုန်းငယ်တို့မိသားစုတွေဟာဆင်းရဲမှုများစွာနဲ့အတူအဖွားဖြစ်သူရဲ့ကြွေးမွေးထောက်ပံ့မှုကိုသာမှီခိုနေရပါတယ်နေမိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေအတွက်အကူအညီတွေကအကန့်အသတ်ရှိပါတယ်။သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထောက်ပံ့ပေးဖို့နဲ့အဲ့ဒီကလေးငယ်တွေရဲ့အနာဂတ်နဲ့ပတ်သက်တဲ့အစီအစဉ်တွေကလည်းမရှိသလောက်ရှားပါတယ်။ I School မြန်မာမှာသုတေသနပညာရှင်နော်စာဖြူခန့်က
ဒီတကြပေါ့နော်ဒီလူမျိုးရလာတဲ့ကလေးအထည်ကို plan ဆွဲထားပြီးတော့ဟိုတကြ foundation တစ်ခုအနေနဲ့ချပြီးတော့စဉ်းစားတဲ့ဟာမျိုးကတော့မရှိဘူးပေါ့နော်ဒီမတန်ဆန်းအဖွဲ့အစည်းအများစုပါပေါ့နော်ဒီဟာတွေကဘလောက်အထိလူမှုရေးကဏ္ဍမှာအာဘလို့ရှင်ဒီကလေးတွေကဘာဆက်ဖြစ်လာနိုင်လဲလဲဘလို့အကျိုးဆက်တွေကိုဂျန်နက်မတန်ဆန်းသူတွေနဲ့ဂျန်နက် community ကခံစားအဲ့စဉ်းစားချက်မျိုးတွေပေါ့နော်ပြီးရင်အဲ့ဒီအာကြိုတင်တွဲခုမြင်မှုတွေတော့မရှိဘူးပေါ့နော်
ဒီလိုဆိုရင်မြန်မာနိုင်ငံအတွင်းကမတန်ဆန်းသူတွေအတွက်အစိုးရကဘယ်လိုကူညီပေးနေပါလဲမြန်မာနိုင်ငံမှာမတန်ဆန်းသူများ၏အခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရမတန်ဆန်းသူများ၏အခွင့်အရေးဆိုင်ရာအမျိုးသားကော်မတီကိုဖွဲ့စည်းထားပါတယ်အဆိုပါကော်မတီကနေမတန်ဆန်းသူတွေအတွက်ရေထိုင်စရိတ်တွေကိုလာစဉ်ထောက်ပံ့ပေးဖို့ရန်ပုံငွေသတ်မှတ်ထားပြီးဖြစ်တယ်လို့သိရပါတယ်ဒီလိုထောက်ပံ့ငွေတွေသာရှိခဲ့မယ်ဆိုရင်မုန်းငယ်တို့လိုအမျိုးသမီးတွေအတွက်တန်ဖိုးမဖြစ်နိုင်တဲ့ထောက်ပံ့မှုလည်းဖြစ်လာမှာပါ
ဒါပေမဲ့လည်းတနင်္ဂနွေလုံးမှာရှိတဲ့မတန်ဆွမ်းသူအမျိုးအစားနဲ့မှတ်ပုံတင်ခြင်းတွေကမပြုလို့ရသေးတဲ့အတွက်ဒီငွေတွေကအသုံးပြုလို့မရပါဘူး။မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းချုပ်ကEC Committee ဝင်ဦးညွတ်အောင်က
ထောက်ပံ့မယ်ဆိုရင်ဘိုင်နေနဲ့အတိအကျထောက်ပံ့ရမှာကိုပြီးတော့အံကယ်တို့ကမတန်ဆွမ်းမှုအားလုံးကိုလည်းထောက်ပံ့လို့မလိုဘူးလေအလုံးမလုံးနိုင်တော့ဘူးလှူရှားမှုမရှိနိုင်တော့ဘူးဆိုတာတမျိုးเนาะမတန်ဆွမ်းမှုမဲ့ဒါမှလှူရှားသွားလို့လိုရတဲ့အလုံးလို့လိုရတဲ့ဟာတချို့ကြလည်းကြေးထမ်းမိမဲ့သွားလာအဲ့ဒါမျိုးအတန်းစားတွေခွဲပြီးမှအံကယ်တို့ကဒီပေါ်မူတည်ပြီးတော့ထောက်ပံ့ရမှာလေတမီး
တကြီးပေါ်ပါတယ်အမျိုးသမီးတွေနဲ့တိုက်ပွဲဆောင်တွေစတဲ့ကဏ္ဍမျိုးစုံကထိခိုက်လွယ်ကူတဲ့သူတွေအတွက်အကူအညီထောက်ပံ့ပေးဖို့2018ခုနှစ်ဇန်နဝါရီလကစတင်ပြီးပြန်လည်ထူထောင်ရေးဌာနကွယ်ကိုဖွင့်လှစ်ခဲ့ပါတယ်။2019ခုနှစ်နဲ့2018ခုနှစ်မတ်လအထိအိုင်စကူးမြန်မာကကောက်ယူခဲ့တဲ့မတန်ဆွမ်းသူများပေါ်ရာဇဝတ်မှုကျူးလွန်မှုများအကြမ်းဖက်မှုများနဲ့ခွဲခြားဆက်ဆံမှုဆိုင်ရာလေ UNFPA ကကျန်းမာအခြေပြုလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့သူတွေကိုကျန်းမာရေးစောင့်ရှောက်မှုနဲ့လူမှုရေးဆိုင်ရာအထောက်ပံ့တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုပါ ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့အဖွဲ့အစည်းတွေကိုလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဆန္ဒတွေဖွင့်လှစ်နိုင်အောင်ငွေကြေးနဲ့နှီးပညာအကူအညီတွေပေးနေပါတယ်အဲဒီဆန္ဒတွေမှာစိတ်ပိုင်းဆိုင်ရာထောက်ပံ့မှုနဲ့လွတ်လပ်စွာအကြံဉာဏ်ရယူခြင်းတွေကိုလည်းပြုလုပ်ပေးနေပါတယ် UNFPA ရဲ့အကြမ်းတန်းတူညီမျှရေးပရိုဂရမ်မှာအထူးကျွမ်းကျင်သူ Miss Eri Taniguchi ပြောပြတာက
We do not like specifically target like women with disabilities
ကျမတို့ကမတန်ဆွမ်းမျိုးသမီးတွေကိုအဓိကထားပြီးလှုပ်ဆောင်တာမျိုးတော့မရှိပါဘူး။ဒါပေမဲ့ကျမအခြေပြုလိင်ပိုင်းဆိုင်ရာစော်ကားခံရတာတွေ gender based violence တွေရှိလာရင်တော့ကျမတို့ရဲ့ GBV ဝန်ဆောင်မှုတွေနဲ့ကူညီပေးပါတယ်။လာမယ့်နှစ်တွေမှာဆိုရင်တော့ကျမတို့ရဲ့အကူအညီတွေကိုတယောက်ချင်းစီတိုင်းကိုရအောင်ပို့ပြီးလှုပ်ဆောင်သွားဖို့ရှိပါတယ
်။လိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေကိုရှေ့တန်းကနေလိုက်လံကူညီပေးနေသူကတော့အသက်60အရွယ်ဦးစိုးတန်းဖြစ်ပါတယ်။သူကအရာရီတိုင်းကျောင်းကုန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးမိုးငယ်တို့အမှုအပါအဝင်ကျောင်းကုန်းမြို့နယ်အတွင်းကမတန်ဆွမ်းသူတွေလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အခြားသောအမှု၃ခုကိုလည်းလိုက်လံကူညီပေးနေသူပါ။
တွေ့ကျင်တော့တကယ်တမ်းကျတော့ရင်မေးဖို့ကောင်းတယ်။ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူး။ဟိုဖြစ်ကံရတဲ့ကလေးတွေကရှေ့ဆက်ပြီးကြွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ်။လူအဖွဲ့အစည်းတစ်ခုလုံးကတရားရည်ကိုလစ်လူရှုထားရင်ကျွန်တော်တို့နိုင်ငံမှာအများကြီးလိုအပ်နေတဲ့အစိတ်ပိုင်းတစ်ခုကိုထဲထဲဝင်နဲ့ဟိုဒါလေးကိုချပြနိုင်မယ်ဆိုရင်သူတို့လူအဖွဲ့အစည်းထဲမှာတကယ်တမ်းကျရင်ကဲတင်မယ်ထောက်ပံ့မယ်သူတို့ရဲ့ရှေ့နှောင်ရေးတွေကိုဘလူးရီအစီအစဉ်တကြစတက်ကြီးကြာနာနဲ့ဆွဲပြီးတော့လုပ်ပေးနိုင်ရင်တော့ပိုအောင်လို့ထင်ပါတယ်
။မိုးငယ်ကလူတွေနဲ့စကားပြောဆက်ဆံမှုအခက်အခဲရှိနေပေမဲ့လည်းသူမရဲ့သားလေးကိုဘယ်သူမှမပေးဘူးဆိုတဲ့စကားကိုတော့တင်တင်ပြောပါတယ်။သူမရဲ့အဖွားကတော့ကလေးငယ်ကြောင်းတက်ချင်ရောက်မယ်ဆိုရင်ကြောင်းထားနိုင်မှုအတွက်စီစဉ်နေပါတယ်။ဒါပေမဲ့မိုးငယ်အဖိုးကတော့သူ့ရဲ့အနာဂတ်ကိုတော့သူမမသိပါဘူး။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ဒိုအတန်အစီအစဉ်ကိုနားဆင်ကြရပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့နနက်6နာရီကနေ9နာရီအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA
ီမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ line 32 32 kHz 933 line 32 40 kHz 9839လိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်ကျမတို့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်နေပြီလဲဆိုတဲ့ခေါင်းစဉ်နဲ့ကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာဆိုရင်ဖြင့်တိတ်မကြခင်ရက်ပိုင်းအတွင်းမှာပဲ6နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ဒီနေ့ပြောရရင်2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကဒီကော်မရှင်ကိုဖွဲ့စည်းတာဝန်ပေးထားတာပါဆိုတော့ကဒီ6နှစ်ကာလအတွင်းမှာမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အောင်မြင်ထားပြီးပါပြီလဲအာဂရိလိုက်စားမှုကရောဘလောက်အထိရော့ပါသွားပါပြီလဲမြန်မာနိုင်ငံမှာတစ်ချက်နှစ်ပေါင်းများစွာကပ်ပါယောဂါလိုဖြစ်နေတဲ့အာဂရိလိုက်စားမှုတနည်းအားဖြင့်လက်ပြီးလက်ယူပေါ့လေလက်မထိုးဘဲနဲ့ဘာမှမပြီးခဲ့တဲ့အချိန်ကအချိန်တွေကနေပြီးတော့ဒီကနေ့ဘလောက်အထိများပြောင်းလဲတိုးတက်လာပါပြီလဲဒါကိုကျွန်တော်တို့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှစ်ဦးမှာသူကတော့ရန်ကုန်ဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညွညွသိန်းပါနောက်သူကတော့တနင်္သာရီတရားမျှတမှုဖော်ဆောင်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဖြစ်ပါတယ်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အစီအပြေထားသူသောတာရှင်တွေရှိပါတယ်ကျွန်တော်တို့အတန်ဖိုင်ပေးပို့ထားသူသောတာရှင်ရှိပါတယ်အီးမေးလ်ပို့ပြီးတော့ဆွေးနွေးထားတာတွေရှိပါတယ်တက်နိုင်ဆုံးကြားသမားအချိန်အတွင်းအားလုံးဆွေးနွေးသွားနိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ်လောလောဆယ်မှာတော့ကျွန်တော်တို့စီကိုအတန်ဖိုင်ပေးပို့ပြီးတော့သဘောထားမှတ်ချက်ပေးပို့ထားသူရှိပါတယ်သူကတော့ချင်းပြည်နယ်ပလောဝမြို့နယ်ကဦးငုတ်ဆုံးပါဦးငုတ်ဆုံးရဲ့သဘောထားမှတ်ချက်ကိုလောလောဆယ်နားဆင်ကြည့်အောင်ပါခင်ဗျာ
အော်ဒီတိုက်ဖြည့်ကော်မရှင်အလုပ်ဖြစ်လာဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူးလက်ပေးလိုက်မှုပါပြောင်းရလားဆိုရင်တော့မပြောင်းသေးပါဘူးလက်ပေးလိုက်မှုကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေကရှေ့ဟောင်းအမွေနဲ့အဖြစ်ထိမ့်သိမ်းဆုံးရှုံးနေတယ်လို့ဖြစ်နေပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဝက်ချုံဝက်ကြည့်ပါမှာ2015ခုနှစ်သဘောပေးအန်ဒီကြာရောက်လို့ကြာကာစီစဉ်နဲ့ဂျပန်သူတမ်းမှုပြချက်သိမ်းပေါင်း1329တိန်းနဲ့4000ချက်ပြည်စာတင်ကြောင်းဆောက်လုပ်နေပါတယ်အဆောင်သုံးဆောင်ဖြစ်ပါတယ်2015ခုနှစ်မကြာရောက်တဲ့ဖြစ်တဘောပေးအန်ဒီအကြောင်းနိုဝင်ဘာနဲ့စာတင်ဆောက်လုပ်တာယနေ့အချိန်ထိမပြီးသေးပါဘူးဒါမှဒီကြောင်းဆောင်ဆောက်တဲ့နေရာမှာ25ရာခိုင်နှုန်းလို့900ရာခိုင်နှုန်းမပြီးသေးနဲ့900ရာခိုင်နှုန်းဖို့25ရာခိုင်နှုန်းဖို့ဖက်ဆန်ထုတ်သွားတာဒါဘလို့ထုတ်တာလဲဒါအထက်လူကြီးတွေနဲ့လက်ပေးလိုက်ရောမရှိဘူးနဲ့ထုတ်လို့ရပါမလားဒါလည်းဘီအိုအနေနဲ့စဉ်းစားကြည့်ချင်ပါတယ်ဒါကျွန်တော်အနေနဲ့ပြောချင်တာကမြန်မာပြည်သူပြည်သားများအားလုံးလက်ပေးလိုက်ရောမကင်းဝဲနိုင်ကြပါစေဒီကျွန်တော်တို့ကြည့်ရမဆောက်လို့နေတဲ့စာတင်ကြောင်းနဲ့လက်ပေးလိုက်ရောမရှိဘူးနဲ့ဒီနိုင်ငံသူကြွရဲ့ကြွေးကြော်တန်တဲ့သူပြောင်းလဲချိန်တန်ပြီဆိုရတဲ့သူကျွန်တော်တို့ကြည့်ရရဲ့စာတင်ကြောင်းကြာကားလှူတန်းတဲ့ကြောင်းကိုလည်းပဲပြောင်းလဲချိန်တန်ပြီဆိုတဲ့ဆုံးပုံနဲ့ညီပြောင်းလဲချိန်တန်ပါပြီပြောင်းလဲပြေးနိုင်ကြပါစေလို့ဆုမံကောင်းတောင်းရင်လေးကုန်းချွတ်ပါတယ်
ချင်းပြည်နယ်ဘလောအမျိုးနယ်ကဦးငုတ်ဆုံကသူတို့ကြေးရွာမှာစောင့်နေတဲ့ကြောင်းလေးနဲ့ပတ်သက်ပြီးတော့ပြောသွားရင်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုက ရှေးဟောင်းအမူအနှစ်လို့ကိုထိန်းသိမ်းဆောင်ရှောက်ထိန်းသိမ်းကောက်ွယ်ဆောင်ရှောက်နေပါတယ်တဲ့ရှေးဟောင်းမူအနှစ်ဆိုတော့ထိန်းသိမ်းကောက်ွယ်ဆောင်ရှောက်အောင်မယ်ကိစ္စပေါ့လေလက်ပြီးလက်ယူကတော့ရှေးဟောင်းမူအနှစ်နိုင်ရှင်ပြီးပြောမယ်ဆိုရင်တော့တော်တော်လေးရှေးဟောင်းမူအနှစ်တွေအတွက်နှစ်နာစရာအကြောင်းရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ကျွန်တော်ဒီနေရာမှာကြားပြပြောချင်တာကကျွန်တော်ဒ မှတ် ချက် တုံ့ပြန်ချက် ပေးဖို့ ကော်မရှင် တာဝန်ရှိသူ တို့ကို ကျွန်တော်တို့ ဆက်သွယ်ခဲ့ပါတယ် ကော်မရှင် ဥက္ကဋ္ဌ ကတော့ ခီး သွာ နေတဲ့ အတွက် ပါဝင် ဆွေးနွေး နိုင် ခြင်း မရှိဘူး လို့ ကျွန်တော်တို့ကို ကောင်းကောင်း အကြောင်း ပြန်ခဲ့ပါတယ် ဒါပေမဲ့ ဂျန်နက် ကော်မရှင် ဖော်ခင် တို့ကို ဆက်သွယ်ခဲ့ပေမဲ့ ကျွန်တော်တို့ကို အချိန်မီ အကြောင်း ပြန်ချက် မပေးတာ ကြောင့် ကော်မရှင် ကသဘော ထား ဖို့ တော့ ကျွန်တော်တို့ ဒီ နေရာ မှာ ထည့် သွင်း ပြော ဆို နိုင် ခြင်း မရှိဘူး ဆိုတာ ကို ကျွန်တော် အသိ ပေး ခြင်း ပါတယ် ဆိုတော့ အခု ကျွန်တော်တို့ ပင်နယ် ဆွေးနွေး သူ တို့ ဖြစ်တဲ့ ဒေါက်တာ ညိုညို တင်း ဒီ လိုင်း မှာ ရောက်လာ ပါပြီ ဒေါက်တာ ညိုညို တင်း ခင်ဗျာ ဒီ ကော်မရှင် ဖွဲ့စည်းတာ 6 နှစ် ပြည့်ပါတော့မယ် ဒီ 6 နှစ် ကာလတည်း မြန်မာ နိုင်ငံမှာ အာဂရိ လိုက်စားမှု ဘယ်လောက် များ ယော့ပါးသွားပြီ လို့ ပြော နိုင် ပါသလဲ ခင်ဗျာ
Okay,
now by the way, so Janin Piome, so you know, Leshi Commission, Leshi Commission, Tonga, the Dankala, Tomaro, Ari Lai Samu, Daiche Yima, Tan, then Omi Mujare, Agla Samu, Tan, then Joe Baldora, she the Lutan Ru, Yolu Yare Bono. Okay,
but
okay, but okay, 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 okay,
Okay, as we say, some of the tech commission, Syrian of Paimaro, there are two tier Musivare, Odo, Genoa, or Amaya Bebo. The local some pieces in the lesbian dog. Bibuhuma, Timacabene, Tiny Pinema, Precision, Buhuma, Uma Senga, U, Precision Sagaro, Mekon Chicha, Nyabiare, Senga Uma Hogene, Uma, Kunia, Lune, Precidioma, Tiny Pinema, Uma. ဟိုတော့ဦးဘေးတိကငါဦးဘေးတိဖြစ်ရဲ့ချေတဲ့ပုံစံကြတော့ဘုဟုမှာသမရငါဦးသူ့တို့ဥပ္ပထံဘုရားငါဦးစီပုံစံမျိုးမဟုတ်ခဲ့နဲ့ဟိုဟာဝင်ကြီးချိုးလို့ပါတော့ဒါပဲဖြစ်မလားသူ့တို့ဥပ္ပထံပဲဖြစ်မလားသူ့တို့ဟာလည်းဈေးကောင်းရမလားဥပမာဈေးကောင်းတဲ့ပုံစံကတော့ဟိုဟာတမတမအကြတဲ့ပုံစံနဲ့ဈေးကောင်းရမလားဈေးထည့်ရမလားတော့ထားလိုက်အောင်ဥပမာတိုင်းနေပြည်နယ်မှာထုတော်မှတ်ဒီရောတိ အဲ့ဒီလိုက်ဆောင်မှုအလုပ်တွေရဲ့အခါကျတော့ဥမာအဲ့ဒီမှာထားနိုင်နေဆိုရင်တော့အဲ့ဒီလိုက်ဆောင်မှုတိုက်ချင်းကိုမရှိငါနေပြီးတော့မှဒီအဲ့ဒီလိုက်ဆောင်မှုတိုက်ချင်းကိုသူတို့ပုံမလို့ဆောင်နိုင်နေလို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးပြုံးစံလုပ်နိုင်နေဆိုရင်တော့အခုကျေပို့ပြီးတော့မှလုပ်ဆောင်နိုင်နေလို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ပုံစံလေးနဲ့နောက်ပြီးတော့မှဒီအဲ့ဒီ
ဟုတ်ကဲ့ဟုတ်ကဲ့ဆလိုင်းပွေကုံကျေးဇူးတင်ပါတယ်ဆိုတော့ရောင်းညွှန်ညွှန်ဒီကိုဆလိုင်းပွေကုံကတော့ဒိုင်းနေပညာတွေမှာလည်းပဲထားပို့ပြီးတော့ချဲ့နောက်လူကော်မရှင်ဖွဲ့ဝင်တွေရဲ့လက်ကမ်းသက်ချက်ကိုလည်းလျှော့ပေါ့နော်အဲ့လိုမျိုးဖွဲ့ဖို့လိုရလို့ပြောပါတယ်ဆိုတော့အတိလူဖွဲ့မယ်ဆိုရင်ရောကော်မရှင်ရဲ့လုပ်ငန်းတွေပို့ပြီးတော့ထိရောက်လာနိုင်ကြရှိပါသလား
ကျွန်မတို့လည်းဒါကကျွန်မတို့ဒါကဒီနေ့တိုင်းနေဆိုင်နေတော့ကောင်းတာပေါ့ဒါနဲ့ကော်မရှင်ကလက်ရှိရေးထားတာမှသူကအများကြီးစာစိတ်ဖော်မှုတွေရှိနေတယ်အတော်တော်ကြီးဆိုင်ရာစိတ်ဖော်မှုတွေတော်တော်ကြီးတွေအစိုးရဘက်ကခောက်ကမ်းနေဆိုင်ရာစိတ်ဖော်မှုတွေပိုင်းမှာအများကြီးရှိတယ်ပေါ့နော်ကျွန်မတို့ကဒီနေ့တိုင်းဆင်းထားလို့ရှိရင်တော်ပြီးဒီလိုရတဲ့လူတွေရတဲ့ဗန်လက်နှင်းတွေရမှာပေါ့လေတိုင နေနေလာနေပေါ့နော်အခုတက်ပြီးပြီးတော့ပေါ့နော်အစိုးကောင်းလာတယ်ဒါပေမဲ့လည်းဆိုတော့တစ်ဖက်ကရှိနေတယ်ကျွန်တော်ရအခုလက်ရှိဆော်မရှင်မှာကလေးပဲပေါ့နော်ဒီမှာအာဒါဆောင်ရနိုင်ကြမှာကျွန်တော်တို့အဆင့်တက်ပြီးရှိလာတဲ့ခါကျတော့ဒီနေ့နဲ့တိုင်းအဆင့်ပြလို့ရှိရင်တော့ဒီနေ့နဲ့တိုင်းအဆင့်ဆောင်မရှင်လို့ရှိတိုင်းတော့ဒီနေ့နဲ့တိုင်းအဆင့်ရနေတာဘယ်တော့ခုစိုက်မလဲဆိုတဲ့ဟာကကျွန်တော်တို့တော်တော်လေးကိုဒါအမြင့်ဆုံးထောက်ရမယ်ပြဿနာဖြစ်တယ်။ဒါကြောင့်လည်းကျွန်တော်တိုင်းရဲ့ပြည်နယ်အစိုးရကဥစ္စာမိုးကြီးနဲ့အစိုးရလည်းကျွန်တော်တို့ရန်ကုန်တိုင်းအစိုးရလည်းဆိုတာဖြစ်ပေါ်မူတာမှဒါပတ်စည်းတဲ့အရာပေါ်တော့လာနေဖြစ်တော်မူတာမှဒါဒါအရေးကြီးပြီးလက်ပြတဲ့အနေထားကိုကျွန်တော်တောင်းကြည့်ရပါမယ်။အဲဒီအခါကျတော့ဒီနေ့နဲ့တိုင်းရှင်အမေလည်းဆောင်တဲ့ရှင်ကမကြီးပေါ်လာတော့ဒီဒီအစိုးရကြီးပေါ့နော်ကျော်တော်တစ်ခုအမန်တန်ကလည်းဒီလိုပဲဒီကျော်တော်တစ်ခုရှိနေတဲ့အစိုးရကြီးနဲ့ကလက်တွေ့မှာပေါ့နော်ဒီကော်မရှင်ကြီးကတော့အရေးထားမှလည်းဆိုတာတော့
ဟုတ်ကဲ့
ဒါအရေးကြီးတဲ့အရာရှိတယ်ဗျ
ာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုသောရရှင်တူဦးစိန်မောင်မိထီလာကသူအီးမေးလ်နဲ့ပို့ပြီးတော့မှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်မက်ခင်ပြည့်တွေ့ရေးတစ်ချက်ဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလက်ရှိအခြေအနေအရဆွေရကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးနေတယ်တရားဥပဒေရေးရာဘိုင်းမှာလည်းကြီးကြပ်နေတယ်အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းတည်တည်ငြိမ်ငြိမ်မှန်မှန်ကန်ကန်နဲ့ဗတ်မလိုက်ပဲကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးနေတာတွေတွေ့နေရပါပြီတဲ့တိုးတက်မှုတွေရှိနေပါတယ်လွန်ခဲ့တဲ့နှစ်90ကတည်းကတိုးတက်မှုလက္ခဏာကိုတော့အထင်ရှားတွေ့ရပါတယ်အာဂတိလိုက်စားမှုနဲ့နာမည်ပြန့်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအထွန်းမှာတော့အောက်ခြေအဆင့်အထိဖော်ထုတ်ရေးယူနိုင်မှုနှဲပါနေလို့ပင်ပန်းတော့မဲ့ရှိပါတည်ရဲ့တဲ့လက်မထိုးပဲဘာမှလုံမပေးတာတော့မဟုတ်ပါဘူးလက်ဖက်ရည်ဘူးလေးတောင်းပြီးတော့မှလုံပေးတာတွေကတော့ရှိနေပါသေးတယ်အဲ့ဒီလက်ဖက်ရည်ဘူးရင်ကျင်းမှုကစပြီးလက်ပေးလက်ယူမှုဖြစ်လာတာကအာဂတိလိုက်စားမှုဆိုတဲ့အဆင့်အထိကိုရောက်လာတာပါလို့သုံးသပ်မိတဲ့အကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်မိထီလာရဲ့အီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးချက်ပါကျွန်တော်တို့ကို Facebook Messenger Facebook မှာမှတ်ချက်ပေးထားတဲ့လူတွေထဲမှာလည်းပဲဒီလက်ဖက်ရည်ဘူးတစ်တောင်းကွဲပေးရတယ်ဆိုတာမျိုးရေးထားတာတွေကျွန်တော်တွေ့ပါတယ်ဆိုတော့ဒေါက်တာညူသိန်းခင်ဗျာဒီတေကြတာကတော့အခုလက်ရှိချင်းကြီးတို့အာဂိလေဆာမှုကအနည်းနဲ့အများဆိုသလိုရှိနေတုံးပဲလက်ပြီးလိုက်ယူဆိုတာအနည်းနဲ့အများဆိုသလိုရှိနေတုံးပဲဆိုတော့ဒီနေရာမှာကျွန်တော်တစ်ချက်စဉ်းစားမိတာကဒီလက်ပြီးလိုက်ယူဆိုတဲ့ကိစ္စကြီးကဗမာပြည်မှာကျွန်တော်တို့မျိုးဆက်တင်မကရှေ့မျိုးဆက်အသီးသီးမှာတောက်လျှောက်လို့အမြင့်တွေလာတဲ့ဟာကြီးဖြစ်နေတယ်ကျွန်တော်ဆောပိုင်းကပြောခဲ့လို့ကပ်ပါယောဂါလို့ကိုဖြစ်လာတာဆိုတော့လူတွေကိုယ်တိုင်မှာကရောလူမှုကိုယ်တိုင်မှာကရောဟလာတော်ဝင်ရှိသူတူကလက်မစားပါဘူးလက်မတောင်းဘူးဆိုရင်တော့မှလူလူကိုယ်တိုင်ငါနည်းနည်းလေးတော့ပေးလိုက်မှအစင်ပြေသွားမယ်ဆိုတဲ့အယိုးစွဲနေတဲ့စိတ်ပေါ့အဲ့ဒီစိတ်ကရောလူတွေမှာရှိမနေဘူးလားခင်ဗျလူတွေကရောလက်ပေးမှဖြစ်မယ်ဆိုတဲ့စိတ်စွဲနေတာမျိုးရှိနေနိုင်သလား
အဲ့အဲ့ဒါကတော့အမှန်ပဲကျွန်တော်တို့လူကြီးရဲ့ဟိုရှင်ကြီးမှုပေါ့နော်ကျွန်တော်တို့ကလူကြီးရဲ့ရှင်ကြီးမှုကဒါသေးလိုက်လို့ဆိုလို့ရှိရင်ပေါ့နော်ဒါပို့ပြီးတော့အစီချောကြမယ်လို့ရှင်ရှင်ကြီးကြီးနေတာပေါ့နော်ဒီလိုဆိုဆိုအောင်ခိုင်းရှိခဲ့တာဆိုတော့တစ်ဖက်ကလည်းတော့မြခုစေတနာနဲ့အဲလုပ်ပြီးလိုက်တဲ့အပေါ်မှာပြန်ပြီးတော့ဒီစစ်ဆက်ခြင်းနဲ့ဆက်ကြလဲတကယ်များရှိကြလဲအဲဒီအခါကျတော့ဝင်းနှန်းကဝင်းကတာတပတ်မျိုးလုပ်ပြီးလိုက်ဒီတိုင်းအောင်ပေါ့နော်ဒီစစ်ဆက်ခြင်းနဲ့ဆိုတော့အဲတပေါ်ရလဲမြန်မာလူတွေရဲ့ဆာမာကဒီပြင်းလာရှိတယ်လေဒါပဲဆက်ပြီးတော့ကျွန်တော်တို့ကဒီအနေထားလေးကျွန်တော်တို့ကကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်။အမေပါရီယာလေးပါတက်တဲ့ခဏနဲ့အာအဖြစ်ရဲ့ဖြစ်တဲ့အခုဒီကနေ့ကျွန်တော်တို့ကဒီမှာအမှားရှိတယ်လေအသမီတရားလေးပါတရားကိုဆက်ပြီးအမှတ်တော်ပါတဲ့အဲ့တော့ကျွန်တော်တို့ဒီစတိတရားတွေဟာပေါ့နော်။ဘယ်မှာဒီလူဆက်စီရင်ကျွန်တော်တို့ဆောက်ဖြတ်ခုံပြီးတာပေါ့နော်။ဒါရီရတော့အချိန်ယူပြီးကျွန်တော်တို့ဆက်ရှင်းမယ်ပြပါလေဖြစ်တယ်နော်
။ဟုတ်ကဲ့ပါ
။အဓိကကတော့အစိုးရကကော်မတီကဒီအသမီလိုက်စာမီတိုက်ချက်ကြီးကိုသောင်းရပါမယ်ပေါ့နော်မိမကြီးတွေဒီဆောင်ရွက်ကိုသိနေတယ်ပေါ့နော်အဲ့ဒါမှားပါလေဆိုလို့ရှိရင်အစိုးရတွေလည်းဒီဖက်ကိုပြီးလေးလေးထောက်ခံနေရမယ်ပေါ့ဆားလေးလည်းဒီကော်မရှင်တွေနဲ့လည်းဒီဖက်ကိုပြီးဒီလိုမျိုးအချင်းချင်းပြေရလာမှာဖြစ်တယ်နော
်ဟုတ်ကဲ့ပါခင်ဗျ
ာဒါလည်းဒီလိုမျိုးပြောင်းလဲအဆင့်ရောက်ပြီးတော့မရဘူးဖြစ်ပြီးပါပြီ
ဟုတ်ကဲ့ပါကျွန်တော်တို့ကတော့တနင်္သာရီတရားထတ်မှုပေါ်ဆောင်ဥပဒေဥက္ကဋ္ဌဦးအောင်နိုင်ဦးဒီလိုက်မပြင်ရောက်ပါပြီဦးအောင်နိုင်ဦးကြားရပါသလားခင်ဗျာ
ကျားရပါတယ်ခင်ဗျာကျားရပါတယ်
နိုင်သိပ်ကောင်းသွားပါပြီဆိုတော့ဥောက်နိုင်ခုနကတော့စကားပြောတာသိပ်ပြတ်သွားလိုက်ပါဘူးဆိုတော့ကျွန်တော်ထပ်မေးပါမယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကလက်မပီးပဲဘာမှမပီးခဲ့တဲ့အခြေအနေကနေပြီးတော့ဘလောက်ထိပြောင်းလဲတိုးတက်လာပြီလို့ဥောက်နိုင်ယူဆပါတယ
်လေအင်းအရင်ကတည်းကပြောင်းလဲတိုးတက်မှုရှိတယ်လေဒါကျွန်တော်တို့အလောက်ပြောင်းနေတာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီ transparency international affair က correction perception of this ကိုလည်းဒီ CPI ညောင်းဟဲ့ကိုကတော့ဆောက်ပြီးရမယ်ဥစ္စာလောက်ရှိနေကတော့အဲ့ဒီကိစ္စကျွန်တော်ပြန်ပြီးတော့လေ့လာကြည့်ရတာကတော့ဒီ2015ခုနှစ်မှာနိုင်ငံပေါင်း168နိုင်ငံကနိုင်ငံပေါင်း168နိုင်ငံရဲ့ဒီနိုင်ငံအလိုက်ရောက်မှတ်တွေထုတ်ပြန်ခဲ့တဲ့အချိန်မှာ
ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကပြည့်ဆက်ရှယ်ကိုကျွန်တော်တို့ပြန်ပြီးဒုက္ခကြည့်တော့လည်းနိုင်ငံအောင်ပြည့်ဆက်ရှယ်ရှိတယ်နော်အဲ့တော့ကျွန်တော်တို့ကအဲ့ရုံးတိုင်းလေးတွေနည်းနည်းပြလာတဲ့အပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံရဲ့အကတိကျွန်တော်တို့တိုက်ချွန်ရေးပြစ်စာအနည်းငယ်ပြည့်တယ်လို့ရှိတယ်လို့ကျွန်တော်တို့နည်းနည်းပြောနိုင်တယ်အခါတော့အဲ့ဒီအကတိလိုက်တော့မူတိုက်ချွန်
ကျွန်တော်တို့ရေဒီဆိုင်ချင်းလေးလာတဲ့တခြားသူတွေကလည်းသာတယ်လို့ရတယ်ဒီညာနောက်ပြောင်းပါဒီအဖြစ်အပျက်ချက်သွားတာတွေကတော့ရှိနေလို့မှာပဲဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုစီစဉ်ကိုကျွန်တော်တို့ဗီအေဘာမီးနျူးစ်ဖေ့စ်ဘွတ်ကနေပြီးတော့တိုက်ရိုက်လွှင့်နေနေရမှာတော်ရရှင်တူဖြစ်တဲ့ဦးခင်သိန်းမောင်ဆိုတဲ့ဖေ့စ်ဘွတ်အကောင့်ကမှတ်ချက်ပေးဆွေးနွေးထားတာရှိပါတယ်ကော်မရှင် င်းသိမ်းပေါင်ဆိုတဲ့အကောင်းကနေပြီးတော့ကျွန်တော်တို့ live ဆွေးနွေးနေရမှာဆွေးနွေးထားတာပါဆိုတော့အခုကျွန်တော်နောက်ထပ်တိုင်းဆွေးနွေးမဲ့တော်ရရှင်ဒူးကိုဖိတ်ခေါ်ပါမယ်စင်ကာပူကနေဆွေးနွေးမဲ့ကိုနေဦးလင်းပါခင်ဗျကိုနေဦးလင်းဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်လည်းခဲ့တဲ့ကြောင်းနဲ့ဒီလိုရဲ့ VOE ကပြောပြီးတဲ့နောက်စင်ကာပူရဲ့ corrupt practice ဘယ်လိုလုပ်လဲဒီလိုဘယ်လိုလုပ်လဲဆိုတာလေးကျွန်တော်ပြောပြီးတယ်ပေါ့နော်နောက်သိရမှကြာပါဘူးဦးဆိုင်မောင်ခန္ဓာပြီးသမတာလာပြီးတော့လေ့လာတယ်နောက်ဒေါ်မဆန်းစီစီကိုယ်တိုင်လည်းဒီမှာလာပြီးတော့လေ့လာရှင်းလင်းသွားပြီးတော့ဒါဟိုထိထိရောက်ရောက်လုပ်ဖို့ဆိုပြီးစ조사တယ်ပေါ့နော်ဒီကျွန်တော်ဒီနိုင်ငံရဲ့အတွေ့အကြုံကကျွန်တော်ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကြတော့ဘယ်လိုလုပ်လဲဆိုတော့ဒါလောက်တာမှန်တယ်တကယ်ကြီး corrupt practice ကိုတကယ်တိုက်ဖြတ်မယ်ဆိုရင်အေးသူကပါအေးယူဖို့လိုတယ်အဲ့ဒါမှပဲကြောက်တုံးဆိုမှာကြောက
်ဟုတ်ကဲ့
ဒီချက်ကနေ့ချက်က corrupt practice ကိုတကယ်လုပ်မယ်ဆိုရင်အုပ်ချုပ်တဲ့ government ဌာနကတရားရေးဌာနမှာလုံးဝဝင်ရောက်ဆက်ဖက်ခြင်းမရှိသေးဘူးဒါကအရှင်းပြောရင်ကိုပြုတ်တောင်နဲ့ဟာလာဟိုလီကွိုင်းလူတို့ကိုဟောပေါ့နော်ဆွဆွဲချင်းခံရတဲ့ဒေါက်တာချီအမှုမှာချင်းချင်းဆက်ဆက်တက်တည်တွေ့ရတယ်။အဲတော့ကိုကျုပ်တော်တို့ကပြောတော့ပါလို့လဲဆိုတော့သူတို့ကိုဒီလိုပြောတယ်ဆိုတဲ့အချိန်မှာသူတို့ကလုံးဝမခံနိုင်ရှိတယ်လုံးဝမသက်သက်ဘူး။ဘာလို့လဲလဲဆိုတော့သူတို့ဒီအမှုကိုတိုင်ကြွယ်ဖို့အတွက်သူတို့ကကွန်ဆာတင်ကိုတစ်ခါတည်းလွှဲလိုက်တယ်။တစ်ခါမှတရားရုံးကိုသွားခြင်းမရှိ
ဘူး။ဟုတ်ကဲ
့။ဒါပေမဲ့ဒီအမှုကိုနိုင်တယ်။ဆိုလိုတဲ့သဘောကဒီနိုင်ငံမှာကဥပမာတစ်ခုဆိုတော့ကျွန်တော်ကားမောင်းသွားတယ်သူကျင်းမှုတစ်ခုကျိုးလွန်တယ်ဟုတ်လားမော်တော်ပီကိုပတ်ဆံပေးတယ်ဆိုရင်ကျွန်တော်ပေးတဲ့အမှုနဲ့သာဖြစ်ပြီးတရားစွဲခံ
ဟုတ်
ကဲ့ဟုတ်ပြီနော်ဟု
တ်ကဲ့
ကျွန်တော်ပြောချင်တာအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒါဒီကအိမ့်ပဲပေါ်တာလွဲနေသေးတယ်လို့အမတ်တစ်ကထင်နေပေါ့နော်ဒုတိယအချက်လေးနည်းနည်းပြောချင်တာကဒေါက်တာအောင်စောအမှုကိုဆက်မှုဟိုဟောပေါ့နော်ဟို BBI
ဟုတ်ကဲ့ဟုတ်ကဲ့
သူတို့ကပြောတာဒါကကျွန်တော်ဝန်ထမ်းလုပ်ခဲ့တာဒါကဝန်ထမ်းရဲ့လုံထုံးလုံးကြီးနဲ့လွဲတာသူအိတ်ကတ်တဲ့ထည့်တာမဟုတ်တဲ့အတွက် corrupt practice လို့ပြောလို့မရဒါဆိုရင်ဥအောင်ကြီးရောဒီကိစ္စကို release လုပ်ပြီးတော့စာသုံးလုံးကိုတွေ့ပြရအဲ့တော့ဘာကြောင့်လဲဆိုတော့သူဒီလိုလုပ်ခဲ့တဲ့အတွက်ဥအောင်ကြီးတို့ဒီလိုလုပ်တာလွဲတဲ့အတွက်သူလက်မယူရဲနဲ့ယူပါတယ်လို့လုပ်တဲ့အတွက်ဒီအခွင့်အရေးပေါ်မှာလေအချင်းရင်းလေအချင်းရင်းလွဲမှမရှိမှဒါမျိုးလည်းမဖြစ်ဖြစ်ဘူးလို့ကျွန်တော်ထင်တယ်ပေါ့
ဟုတ်ကဲ့ပါကိုနေလေးဟုတ်ကဲ့ကိုနေဦးနဲ့ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်တို့ကခုနကိုနေဦးနဲ့ဆွေးနွေးတဲ့အထက်မှာပေးသူကိုပါရေးယူရမယ်ဆိုတော့ကျွန်တော်တိတိလောက်မြန်မာနိုင်ငံကဥပဒေမှာလည်းပေးသူကိုပါရေးယူရမယ်လို့ပါတယ်မလ
ားဟုတ်ပါတယ်တခါလို့ရတဲ့ဥပဒေမှာတော့ပေးသူကိုပါရေးယူရမယ်ဆိုတာပါတ
ယ်ပေါ့နော်ဟု
တ်ကဲ့ဒါကြိမ်းနဲ့ဒီကိစ္စပေါ်မှာပုံရှင်ပေါ်မှာအာဝန်ဆောင်မှုတွေတချို့ရှိကြတယ်ပေါ့နော်အားကြောင့်လည်းကျွန်တော်တို့မြန်မာနိုင်ငံရဲ့ culture မှာကခုနကဟိုမဖြစ်မနေသိရတဲ့အနေအထားတချို့ရှိတယ်နော်ဥမာအဖြစ်အယူတော့အချိန်လေးမှာပေးရတယ်ကိုယ့်ရဲ့အတက်ကြီးပိုင်ရတဲ့အချိန်လေးမှာပေးရတယ်အာကိုယ်အင်းအမြင်မြင်ကြဖို့အတွက်ပေါ့နော်အဲ့တော့အရှင်ဒီဝတ်တဲ့အချိန်လေးမှာပေးရတယ်ကျွန်တော်တို့ရဲ့ဒါဒီခက်အာထုံးစံတဲ့အတရာရှိနေတဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာပေးသူတွေကအယူအမြင်ပြောရှင်တကယ်တမ်းလက်တွေ့မှာပေါ့နော်ဒါအောက်ကြီးနဲ့စာမေးတွေကိုဒီချစ်ချင်းရောက်ဒါဖြည့်ရှင်းနိုင်ဖို့အဖြစ်အပျက်တွေပြလာမှာဆိုတဲ့အကြောင်းဒီလိုပေါ့နော်အရှင်မြေတည်သူတွေရှိနေတဲ့ပိုင်းမှာကော်မရှင်တွေနဲ့ရင်းနှီးနေပေါ့နော်ဒါပြန်ပြီးတော့စုံစမ်းနေလို့ကျွန်တော်ရှိစား
ဟုတ်ကဲ့ဥပမာနဲ့ ကျွန်တော်တို့ကျွန်တော်နားလည်သလောက်ပေါ့လေကျွန်တော်တွေးကြည့်သလောက်ပေါ့နော်ဟိုနိုင်ငံတိုင်းမှာတော့အောက်ရလေးဆောင်မှုကိန်းနေဆိုတာမရှိပါဘူးအမေရိကန်ပြည်ထောင်စုလို့ကမ္ဘာထိပ်တန်းနိုင်ငံကြီးမှာတော့မှာပဲရှိပါတယ်အနေနဲ့အများဆိုသလိုပေါ်တာမပေါ်တာပဲကွာပါတယ်ဒါပေမဲ့ဟလာမြန်မာနိုင်ငံလို့တတိယကမ္ဘာလို့တတိယကမ္ဘာနိုင်ငံမျိုးနဲ့တခြားဖွံ့ဖြိုးပြီးသားစင်ကာပူလို့ဖြစ်ဖြစ ကိုကိစ္စဝိစ္စလေးပြီးဖို့အတွက်ရိုးသားသားလာလို့တဲ့လူလူစီကနေပြီးတော့ဟလာကိုကပေးမှဒီကပေးမှအနေဆုံးအဆင့်စာဝေစာတမ်းပို9000ပေးမှဆိုတဲ့ဟာမျိုးတွေကများတယ်လို့ကျွန်တော်ကအဲ့လိုထင်ပါတယ်အဲ့ဒါကအောက်ခြေလူလူကိုဟိုထိကြိုက်စေတာပေါ့နော်အောက်ခြေလူလူအနေနဲ့အစိုးရရန်တရားအပေါ်မှာဒီအာရီလက်ဆောင်မှုတက်ဖြစ်ရေးအပေါ်မှာယုံကြည်မှုလျော့ပါးစေတာပေါ့အတကိုဘာကြောင့်တောက်အောင်မလုပ်နိုင်တာလဲဦးကောင်းနိုင်ဦ
းရပ်တဲ့အချက်ကကျွန်တော်ပြောမှာဗျာဒီတချို့ကိစ္စတွေကြောင့်ကျွန်တော်တို့တချို့အပိုင်းတွေကြောင့်ဒီပေါင်းစပ်နိုင်ရေးဖြစ်ကြက်တော့ကကြက်တော့လည်းကြောက်ရမယ်လို့ဒီကျွန်တော်တို့ယုံကြည်တယ်။ဥပမာအခုကပေးမလို့လုပ်တဲ့ကြက်တမ။ဒီကြက်တမသိကြည့်တယ်။တပိမလို့ဘူးဆိုတဲ့ကြက်တမ။အဲ့ဒီပေးမလို့မပေးရမလို့ဒီဖြစ်ကလည်းအိုးဘာကတိလဲကျွန်မတချို့ယုံကြည်တယ်ကပေးတဲ့သူကအရင်းကြီးမလို့ပြောတယ်ဗျာနော်။တော့ဖြစ်တာကသိကုညာဖာသာဆိုင်ရာဝတ်သားနေတာမပေးရမလို့ဘူးဆိုတဲ့ကြက်တမ။ကျွန်တော်တို့ဘယ်လိုလုပ်ဒီချင်းရှင်းနိုင်မလဲ။အဓိကကဒီကျိုးမှုရနဲ့ကိုကျေးဇူးတင်ပါတယ်လို့လည်းနောက်တစ်ခုကအထူးသဖြင့်ဒေသခံအစရသားတွေဒီဝန်ကြီးဌာနတွေနဲ့ကိုယ်လေးအောက်ကဘီယိုကလေးစီရမ်းရအောင်ကိုကျေးဇူးတင်ပါတယ်ကြောင်းနိုင်ဖို့လို့လည်းကြောင်းဥပမာတရုတ်ကုမ္ပဏီခေါင်းဆောင်တွေဒီစီရီးယားခေါင်းဆောင်တွေကြောင်းဘယ်လိုလုပ်လဲဆိုတော့ဒီမှာလည်းအလုပ်ကြည့်တဲ့အချိန်မှာဒီသူစက်ကောင်ကြီးကဥပမာတရုတ်မှာဒီတောင်ကတန်နေနေတဲ့ကောင်ဝန်ကြီးချုပ်ဒီကျေးဇူးတင်ပါဘီယိုကလေးဒီဘီယိုကလေးစီဌာနတွေကိုချောင်းခံနေစစ်တယ်ဆောင်ပြန်ဝင်စဒီတော့ဒီတော့ဒီတော့တချို့လူတွေလည်းဒီကိစ္စကြီးနေတယ
်
အဲ့လိုမျိုးရှိတယ်အခုတော့ကျွန်တော်တို့မှာကဒီဗီဒီယိုကိုဒီကိုကျွန်တော်တို့ငါးပါးတိတ်တိတ်နေတယ်အထူးသဖြင့်ဒီပြည်ရမဥပဒေတွေရှိတယ်အဲ့ဒီပြည်ရမဥပဒေတွေကိုပြင်ပြီးကလာပတ်လုံးမှာကျွန်တော်တို့ကဥပဒေချေတိုက်တဲ့အမျိုးတွေဖြစ်နေတဲ့ဥပဒေတွေရှိမယ
်
လောကကလပ်တွေရှိမယ်အဲ့ဒီပြည်ပြည်လောကကလပ်တွေကပြည်နိုင်ငံမှာကျွန်တော်တို့လာသွားဖို့အပေါက်ကိုပြောရမယ်လေဒီမှာကျွန်တော်တိုင်းသရောက်ဖက်နေတဲ့ကျွန်တော်တို့တက်ပြီမသိဘူးဒီမှာဒီတိုင်းသရောက်အသိဉာဏ်ကြီးကိုပေးထားတဲ့အလုပ်ကိုအာဏာတွေကဥပဒေရောက်ပေးထားတဲ့အာဏာတွေကျွန်တော်တို့ဒီလိမ့်အဲ့ဒါကိုတော့ချက်ပြင်းနဲ့ပေးထားတဲ့အာဏာတွေကပို့ပြီးတော့မြားပြလာတယ်ဥပမာမြေကျိုးကိစ္စတွေမြေကျိုးကိစ္စပြလို့မရဘူ
းဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တိုင်းသရောက်ပေါ် GDA တွေကတောင်းနေရတဲ့အခါကျတော့ဌာနတစ်ခုရစ်ပေးမှာပြရမှာဖြစ်ကြောင့်ကဌာနဆိုင်အတူတူအတူတူအတူတူကိုတောင်းနေရတဲ့အခါကျတော့ကျွန်တော်တို့လည်းဒီလိုမျိုးနေနေတယ်ဒီနေ့ကျတော့ရပါတယ်။အမပြင်းမလို့ဘူး။အဲ့ဒီလောက်တဲ့လူတွေလည်းအခြေကြီးကိုမတင်ကြမှရှိဘူး။ဒီမှာ
ဟုတ်ကဲ့ဦးအောင်နိုင်ခဏလေးကျွန်တော်ဟိုက
ဒီလောက်ရမှရှိတယ်အမိတ်တို့
က။ဟုတ်ကဲ့ဦးအောင်နိုင်ခဏလေး။အ
ဲ့ဒီမပြီးတဲ့ဆောင်တော့အခြေကြီးမလို့လိုက်ရင်တော့တော်တော်များများတော့ကိစ္စပြနိုင်မှာလေဖြစ်မှာ
လား။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒိုင်းဆွေးနွေးမဲ့တော်တော်ရှိပြီ။ဟုတ်ကဲ့ဒိုင်းဆွေးနွေးမဲ့တော်တော်ရှိလူကြံနေသေးလို့ပါသူကထိုင်းနိုင်ငံကဆွေးနွေးမဲ့ကိုတီးတယ်မှုပါ။ကိုတီးတယ်မှုဆွေးနွေးပါခင်ဗျ။ဟုတ
်ကဲ့ခင်ဗျ။အဲဒီလိုက်စားမှုကတော့ကျွန်တော်တို့မြင်ရတာသင်္ခါရတော့ဆိုရင်တော့အထက်ကလှုပ်ဆောင်တာကိုကျွန်တော်တို့သိရပါတယ်ခင်ဗျာဒါပေမဲ့ကျွန်တော်အောက်ချီမှာကတော့အံတံမကတော့အဲဒီလိုက်စားမှုကတော့တောက်သွားဖို့ကတော့မရှိဘူးဗျဘာဖြစ်လဲဆိုတော့အခုတက်တိနော်အဲဒီလိုက်စားမှုကတော့အောက်ချီမှာအများအားရှိနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာနော်အဲအဓိကကတော့နော်လေယာဉ်တင်းတာကတော့အဓိကဒီလူလူတို့အတွက်နော်အရေးကြီးဆုံးအခြေခံခုဖြစ်နေတယ်ဗျာ
အဲ့
ဒါကြောင့်မို့နော်အဲ့ဒီလိုက်စားမှုကိုနော်ပပြောက်လို့ဘွားတော့မလွယ်ဘူးလို့ပဲကျွန်တော်မြင်နေခင်ဗျာ
ဟုတ်ကဲ့ကိုတီးလည်းမှုကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသတော်ရှင်တူဖြစ်တဲ့မောင်ဒသနာကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားချက်လေးရှိပါတယ်နောက်လောက်ရေးထားပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်တော်တို့နိုင်ငံရဲ့အကျင့်ပြတ်ချဆောင်မှုဘလောက်တောင်ကြီးမားသလဲဆိုရင်ဖခင်တက်မတော်အကြီးအကဲဖြစ်တာနဲ့ဇနီးနဲ့သားသမီးတွေကနေချင်းညချင်းကုမ္ပဏီပိုင်ရှင်တွေမြေရှင်ရာရှင်တွေဖြစ်ကုန်ကြပါတယ်တဲ့ဒါအပြင်အမျိုးအစွေနဲ့ကြားခံပွဲစားတွေကလည်းမျက်စိတမိတ်လက်တပြတ်အတွင်းမှာတထေးတကြဲတွေဂုံတရေရှိလူကြီးလူကောင်းတွေတကယ်စီးပွားရေးလုပ်ငန်းရှင်ဘဝတွေရောက်ကုန်ကြပါလေအကယ်၍ NLD အစိုးရတည်လက်ထက်မှာဖွဲ့စည်းလိုက်တဲ့အာဂရီတိုက်ဖျက်ရေးကော်မရှင်ကိုဝန်ကြီးချုပ်ကိုယ်တော်မှဖမ်းဆီးတရားစွဲဆိုနိုင်တဲ့မလေးရှားအာဂရီတိုက်ဖျက်ရေးကော်မရှင်လိုမျိုးအခွင့်အာဏာမျိုးလုတ်ပိုင်ခွင့်မျိုးပေးထားခဲ့ရင်နိုင်ငံရဲ့လက်ပေလက်ယူမှုအကျင့်ပြတ်ချစာမှုတွေကိုအခုထက်ပိုမိုပွင့်လင်းမြင့်သားစွာကင်တွယ်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့အစိုးရလက်အောက်မှာပြည်ထောင်ရေးရှိမနေတဲ့အတွက်အာဂရီတိုက်ဖျက်ရေးကော်မရှင်မှလည်းလုတ်ပိုင်ခွင့်အခွင့်အာဏာပေါင်းကြီးခြင်းလေးတွေကလှုပ်ရှားနေရတယ်လို့ယူဆမိပါတယ်။
ကော်မရှင်နဲ့ကိုလုတ်ချင်တာကိုရာထူးကြီးငယ်မွေစုံစမ်းစစ်ဆေးမယ်ဆိုရင်လည်းလက်ရှိအုပ်ချုပ်ရေးအခြေအနေအရအန်အယ်ဒီဥပဒေအကြံပေးပညာရှင်ဆရာဦးကိုနေလို့ဖြစ်သွားနိုင်တာကြောင့်ရာနှောင်းပြစ်ထရမှုမရှိပေမဲ့လည်းအတိုင်းအတာတစ်ခုထိထိရောက်မှုရှိနေတယ်လို့ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်အမေရိကန်ကမောင်းတက်တနာပါဆိုတော့ဒေါ်ညိုညိုသိန်းရဲ့ဥက္ကဋ္ဌကိုကျွန်တော်တ ဒီကိစ္စကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲ့ဒီလိုက်ပိုင်ရအနာရှိသူတွေရှိသူတွေလည်းအများဆုံးကားနေတယ်ပေါ်ထုတ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဝင်ကြီးဌာနအစီအစဉ်ကလက်ပိုင်ရအနာရှိသူတွေကအစီအစဉ်လေးဆိုထုတ်ပြန်ပေးနေတာပဲဖြစ်တယ်ပေါ့နော်ဟုတ်ကဲ့ပါခင်ဗျာအများဆုံးလုပ်နေတဲ့ကိစ္စဖြစ်ဟုတ်ကဲ့ပါဦးအောင်နိုင်ဦးနေနဲ့ရောတစ်ချက်ပြောပါဆိုရင်ဘာကိုကြံပေးချင်ပါ
ya, no? Tapi lebih dari apa? Agaknya kamu tadi komisi mesti yang buat baru. Kemudian jadi semua. Aku
cakap
dengan mana? Karena saya yang waktu ini dulu dengan ayat tadi, ayat apa sih tu yang lebih bagus? Kualiti aku tu pasti tu. Agaknya yang kamu tadi komisi yang tadi lebih nak yang macam ni mah.
ကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာညွညွတင်ဦးအောင်နိုင်ဦးတရားစွန်တွေသူနားဆင်သူပြည်သားလို့သူပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ကြီးမှာပြန်ဆုံကြတော့ပါခင်ဗျာစနေနေ့ည၈နာရီစီစဉ်ကိုကိုကျော်ကျော်သိန်းကတင်ဆက်ခဲ့တာပါဒီစီစဉ်ကိုထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းကနေတော်တော်ရှင်ရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့စနေနေ့န
ည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်နှန်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုပ်တဲ့စနစ်နဲ့နှိုင်းချေဝေဖန်ပြပါတယ်
အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင်တနည်းအနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကပြောပြမှာပါ
အမေရိကန်ပြည်တော်စုမှနိုဝင်ဘာလထဲကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ဖို့နီဗာဒါပြည်နယ်မှာစနေနေ့ကပနမရွေးကောက်ပွဲကျင်းပတာမှာတော့ဗမောင့်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကဦးဆောင်နေပါတယ်။သူနောက်မှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောင်းပစ်ဘူရီဂျန်နဲ့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မှအဲလစ်ဘက်ဝါရန်တို့အသီးသီးရှိနေကြပေမဲ့အထက်လွှတ်တော်မှဆန်ဒါစ်နဲ့တီးတီးတာတာကွာနေတယ်လို့လဲကနဦးမဲရလတ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနကြီးတွေကဖော်ပြနေကြတာပါဒါဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာရွေးကောက်ပွဲတွေအပြီးတတိယမြောက်ကျင်းပခဲ့တာဖြစ်ပါတယ်။အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူပြူမဲဆန္ဒရှင်တွေများခဲ့ပေမဲ့နီဗားဒါပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခမန်းချီတဝက်လောက်သာလူပြူတွေဖြစ်ကြပါတယ်။30ရာခိုင်နှုန်းနီးပါးကတောင်အမေရိကတိုက်သားတွေဖြစ်ကြသလိုအာဖရိကနယ်ပွားနဲ့အာရှတိုက်သားတွေကတော့10ရာခိုင်နှုန်းလောက်စီရှိနေတာပါ။ကျောင်းနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့ရာဟူပေပြည်နယ်တွင်းမှာဗိုင်းရပ်စ်ကူးစက်ခံရသူ96ယောက်ထပ်မံသေဆုံးရာကြောင်းတနင်္ဂနွေနေ့မနက်ပိုင်းမှာပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်တာကြောင့်သေဆုံးသူစုစုပေါင်း2400ကျော်သွားပြီဖြစ်ပါတယ်။ဟူပေပြည်နယ်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရမှုလူနာအသစ်630ထပ်တိုးတာကြောင့်ကူးစက်ခံရသူစုစုပေါင်းဟာ9000နီးပါးကိုရောက်သွားပြီဖြစ်ပါတယ်။ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေရောကြလာပြီးမြေအာရှဥရောပနဲ့ She led by data dream and not a goose and hoodie ne, this on hoodie do lani barry. Virus sound, don't Korea, Masininica, Dutiamia, Ludo Utaman, this on get the low, goose do ye, Dreyoti, a do lapi, Lea, don't set don't yaw, she get barry.
Jesus Russian, the engine to go Matangi take up your pia, Baraba, digging him season, Tolo Mugaro, Gunya way on Pipari, Engineer Garo, Zineb Abdul Rahman Pipari, Tamagaro, Engine Ima, the new green in the Kin view in your mobile season go. Nothing is added about the log of Dorashin, Alungu, Jesu to Demarishin, Sri Lantani Javazi.
This program has come to you from the Voice of America, Washington.